ခန်မီနယ်မြေပုံမြို့နယ်တွင်ကအိုးရင်ဆုံးခွာထွက်ပြေးသူ80ရာခိုင်နှုန်းဟာနိုင်ငံသားတွေဖြစ်ပေမဲ့လည်းဒီလူတွေရဲ့လွတ်လပ်စွာလှရှားသွားလာခွင့်တွေကိုအလွန်ကြုံကန့်သတ်ထားတဲ့ပုံမှာစိတ်ပြတ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်းဘော့ဂနာကပြောလိုက်ပါတယ်။ဒါပေမဲ့လည်းအိုးရင်ဆုံးခွာထွက်ပြေးနေထိုင်သူတွေလက်ရှိနေထိုင်နေတဲ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းရေးမဟာဗျူဟာကိုရေးဆွဲခဲ့ပြီးအဲ့ဒီမဟာဗျူဟာအတိုင်းလှုပ်ဆောင်ဖို့အစဉ်အဆက်ဖြစ်နေတဲ့အပေါ်မှာသူမအနေနဲ့ကြိုးဆိုတယ်လို့ဇူလိုင်လ17ရက်နေ့နေစွဲနဲ့သတင်းမီဒီယာတွေကိုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူမကပြောထားပါတယ်မစ်ဘုဂနာဟာဇူလိုင်လ9ရက်နေ့ကနေ17ရက်နေ့ထိ10ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါဒီခီးစဉ်ထဲမှာသူမဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးအလို့သမားဝန်ကြီးဦးသိန်းဆွေပါဝင်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံခဲ့သလိုတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဘူဘဂျုံမူကြီးဆိုဝင်မျိုးသားလွတ်တော်ဒုဥက္ကဋ္ဌဦးအေးတောင်နဲ့တခြားလွတ်တော်ကိုယ်စားလှယ်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုတွေအတွင်းမှာလူမျိုးရေးဆိုင်ရာကိစ္စရပ်များအပြင်လူမှုတိုင်းပိုင်းတွေအတွင်းကခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြတာပါဒါအပြင်ခွဲခြားဆက်ဆံတာတွေအမုန်းစကားတွေနဲ့ဘာသာရေးကိုနိုင်ငံရေးယူရချက်နဲ့အသုံးချနေတာတွေကိုလည်းအစိုးရအနေနဲ့ပြင်းပြင်းထန်ထန်စန့်ကျင်လှုပ်ဆောင်သွားဖို့ကိုလည်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်မစ်ဘုဂနာကတိုက်တွန်းလိုက်ပါတယ်ခင်ဗျာ